ကျမစုမုံပါရှင်ဒီကနေ့ကစပြီးတော့ရန်ကုန်တိုင်းဒေသကြီးအတွင်းကခရိုင်အစ်စ်ဗဟိုအစ်စ်ဆေးရုံကြီးကိုယုံမှာအုပ်စုလိုက်တပြိုင်တည်းကိုဗစ် -19 ရောဂါပိုးရှိမရှိစတင်စစ်ဆေးနေပြီဖြစ်တဲ့အကြောင်းပြောပြပေးချင်ပါတယ်မြန်မာနိုင်ငံတဝှမ်းလုံးအတိုင်းအတာနဲ့ကူးစက်မြန် COVID-19 ရောဂါပိုးစစ်ဆေးတွေ့ရှိမှုပေါင်းကစက်တင်ဘာလ28ရက်နေ့ညနောက်ဆုံးထုတ်ပြန်ထားချက်အရနောက်ထပ် 900 နီးပါးပိုးတွေ့ရှိတဲ့လူနာအသစ်တွေတိုးလာလို့အခုဆိုရင်တော့စုစုပေါင်းပိုးတွေ့ရှိသူက 11,600 ကျော်သွားပြီဖြစ်ပြီးကိုဗစ်ကြောင့်သေဆုံးမှုက250ကျော်ရှိနေပြီဖြစ်ပါတယ်။ဒီလိုအခြေအနေမှာတော့ယောဂပိုးတွေ့ရှိမှုအများဆုံးဖြစ်ပွားနေတဲ့ရန်ကုန်တိုင်းဒေသကြီးအတွင်းကခရိုင်အဆင့်ဆေးရုံကြီး၄ရုံ၊ဗဟိုအဆင့်ဆေးရုံကြီး၅ရုံ၊စုစုပေါင်းဆေးရုံကြီး၉ရုံမှာအုပ်စုလိုက်လူတွေအများကြီးတပြိုင်နက်တည်းကိုဗစ် -19 ယောဂပိုးရှိမရှိစတင်စစ်ဆေးနေပြီလို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောခွင့်ရညွှန်ကြားရေးမှူးဒေါက်တာတန်းနိုင်စိုးက VOE မြန်မာပိုင်းကိုနောက်ဆုံးအခြေအနေရှင်းပြပါတယ
်။ဒီနေ့စတာခင်ဗျ။ရန်ကုန်တိုင်းဒေသကြီးမှာရှိတဲ့ခရိုင်စစ်ဖေဝီနေရုံ၊ဘိုးစစ်ဖေဝီငါရုံ၊ကိုယုံမှာစပြီးတော့ရန်ကုန်တိုင်းဒေသကြီးထဲမှာစတာ။ကိုယုံမှာကျွန်တော်ကဒီနေ့စပြီးတော့ခွဲရန်စပါတော့ကျွန်တော်ခွဲရပါတယ်။စပြီးတော့စစ်ပါတယ်။ဥတီအုပ်စုတွေက၃ခုရှိပါတယ်။ဒီမဲ့တဲ့ဥတီအုပ်စုကတော့ခုနပြောတဲ့ဒီကျန်းမာရေးဝန်ထမ်းတွေဖြစ်ပါတယ်။ကျန်းမာရေးဝန်ထမ်းတွေနဲ့ပြီးတော့တိတိမူရှိထားတဲ့ပုံပေါ်ရေးကျန်းမာရေးဝန်ထမ်းတွေနဲ့မဲ့တဲ့ဥပဒေဖြစ်ပါတယ်။ဒီမဲ့နဲ့ဥပဒေအနေနဲ့ကတော့ PUI လို့ခေါ်တဲ့စောင့်ကြည့်ဒုညရေးပေါ့နော်။ကျွန်တော်ယောဂလက္ခဏာတွေကြားတယ်။ဆေးရုံရောက်တဲ့အခါကျတော့ဒါမျိုးဥပဒေပြီးဖြစ်ပါတယ်။နံပါတ်၃အုပ်စုကတော့ကျွန်တော်က primary contact ပေါ့နော်။အတူတူဒုညနဲ့အနီးကပ်ထိတွေ့ထားတဲ့အုပ်စုပေါ့။ရုပ်စုဥတီဖြစ်ပါတယ်
။ဒီကနေ့စတင်စစ်ဆေးတဲ့သူတွေထဲမှာတကယ်လို့ပိုးတွေ့ရှိတဲ့သူတွေကအုပ်စုလိုက်လူအများကြီး positive ဖြစ်လာရင်ဘယ်လိုရှေ့ဆက်ပြီးတော့စောင့်ရှောက်မှုပေးမလဲ။ပိုးမတွေ့ပဲ negative ဖြစ်လာတဲ့သူတွေကိုဘယ်လိုဆက်ပြီးတော့စောင့်ကြည့်မလဲဆိုတာကိုကျန်းမာရေးနဲ့အားကစားဝန်ကြီးကနေဦးဆောင်ပြီးတော့ရန်ကုန်တိုင်းဆိုရအဖွဲ့ရန်ကုန်တိုင်း COVID-19 ကာကွယ်ထိန်းချုပ်ရေးကော်မတီတို့အကြိမ်ကြိမ်ညှိနှိုင်းဆွေးနွေးမှုတွေလုပ်ခဲ့ပြီးတော့ကြိုတင်ပြင်ဆင်ထားပါတယ်လို့ဒေါက်တာတန်းနိုင်စိုးကပြောပါတယ်။
အဲကျွန်တော်တို့ကတွေ့လာရင်ဘာလုပ်မယ်မတွေ့ဘူးဘာလုပ်မယ်ဒါကတော့မနေ့ကညအထိတော့ကျွန်တော်တို့ဆွေးနွေးခဲ့ပါတယ်ကျွန်တော်တို့ကတော့ positive ဖြစ်သွားပြီဆိုရင်တော့ကျွန်တော်က patient ကို၄မျိုးသေးစားခွဲတာပေါ့နော်တစ်ကတော့ positive ဖြစ်တယ်ဘာလက္ခဏာမှမပြောင်းနှစ်က mild symptom ပြရတယ်သုံးက severe symptom နဲ့ပြရတယ်နံပါတ်၄ကတော့လုံးဝ severe ဖြစ်နေတဲ့အုပ်စုပေါ့နော်အဲဒီ၄အုပ်စုမှာကျွန်တော်တို့ကပိုရိုးရိုးရှင်းရှင်း symptom တွေပဲပြရရင်မပြင်းထန်တဲ့လူသားပေါ့နော်အဲ့ဒါလိုကျွန်တော်တက်ဆိုင်ရာဒီဇိုင်းနေတဲ့ hospital ရှိပါတယ်ကျွန်တော်ယူမ1နှစ်အောင်မြင့်ဖို့ပေါ့နော်ဂရင်းပေါင်းကျွန်တော် 5,000 6,000 လောက်ပြင်ဆင်ပြီးသားဖြစ်ပါပြီနောက်ထပ်လည်းထပ်ပြီးတော့တိုးနေရရှိတယ်ရှိပါတယ်အဲခုနကနည်းနည်းပို့ပြီးတော့ပြင်ထန်တဲ့ severe ဖြစ်တဲ့ဟာတော့ကျွန်တော်သူဝနာလူအားမျိုးပေါ့နော်အရင်နေ့ရှိတဲ့နေရာတွေပေါ့ဝေးပါးကြီးယူဖောင်ကြီးယူပေါ့နော်တောင်းကလာတို့နေရာမျိုးတွေမှာလည်းဂရင်းလို့ရင်တူတူပေါ့နော
်ဒီကနေ့စစ်ဆေးမှုတွေအပြီးပိုးတွင်းရှိမှုတွေထဲမှာကျန်းမာရေးဝန်ထမ်းတွေဆရာဝန်သူနာပြုတွေကအများဆုံးဖြစ်ခဲ့တယ်ဆိုရင်လက်ရှိကိုဗစ်တိုက်ဖျက်ကုသရေးကျန်းမာရေးလုပ်ငန်းတွေမှာရှေ့တန်းကနေအခက်အခဲစိန်ခေါ်မှုတွေနဲ့ရင်ဆိုင်ကုသပေးနေရတဲ့ကျန်းမာရေးပညာရှင်တွေအတွက်အရေးပေါ်ကြိုတင်ပြင်ဆင်ထားဖို့ကအရေးတကြီးလိုအပ်နေပါတယ်လို့လူလူကိုကျန်းမာရေးပညာပေးနေတဲ့အထွေထွေယောဂါကူဆရာဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ကအကြံပြုပါတယ
်။ကိညာသိညာရေထူးထူးနဲ့ကျန်းမာရေးဝန်ထမ်းတွေမှာအဲ့လိုတွေးခဲ့လို့ရှိရင်သူတို့ကိုတိတဲ့ဖယ်ရှားလိုက်မယ်ဆိုလို့ရှိရင်အလုံးလုံးတဲ့သူတွေအတွက်ကိုအခက်အခဲများဖြစ်မလားအဓိကတော့ဒီကျန်းမာရေးဝန်ထမ်းတွေကိုဟိုလက္ခဏာမရှိတော့ကောင်းနေတော့သူတွေ positive ဖြစ်ခဲ့ရင်သူတို့နေရာမှာအစားထိုးဆောင်ရည်ပေးနေသူတွေလိုအပ်တယ်ပေါ့နော်ဆိုတော့အဲ့ဒီအတွက်ကိုကြိုတင်ပြင်ဆင်ထားမယ်လို့ထင်တယ်ဘာလို့လဲဆိုတော့ကျွန်တော်တို့ကအခုချိန်မှာ positive ဖြစ်တဲ့လူတွေကနေကျန်တဲ့လူတွေကိုမကူးဆက်အောင်တိတန့်ဖယ်ရှားထားမယ်ဆိုကိုနိုင်တယ်လို့လုပ်မယ်ဆိုတော့အခြေအနေမှာရှိတဲ့အတွက်ကြောင့်မလို့သူတို့လိုလစ်လပ်သွားတဲ့ကျန်းမာရေးဝန်ထမ်းနေရာမှာအစားထိုးဒီ positive ထွက်သွားတဲ့သူတွေနေရာမှာအစားထိုးဖြည့်ဖို့အတွက်เนาะကျန်းမာရေးအင်အားတွေကိုဖြည့်တင်ထားဖို့လိုတယ်ပေါ့เนาะအဲ့တော့တစ်ခါမှလည်းဒီကျန်းမာရေးဝန်ထမ်းဆရာဝန်သူများပြုတွေကိုဗိုလန်တီယာနေနဲ့စင်တာတွေမှာခေါ်ထားတာကျွန်တော်တို့တွေ့တယ်ပေါ့เนาะဆိုတော့သူတို့ထဲကနေလိုအပ်တဲ့နေရာမှာဖြည့်ဖို့အတွက်ကိုကြိုတင်စဉ်းစားထားလိမ့်မယ်လို့ကျွန်တော်အနေနဲ့စမိတယ်ပေါ့เน
าะ COVID-19 ကာကွယ်ထိန်းချုပ်ကုသရေးအမျိုးသားအစ်စ်ဗဟိုကော်မတီဥက္ကဋ္ဌနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကမနေ့ကနိုင်ငံကိုပြောကြားတဲ့အစီရင်ခံစာမိန့်ခွန်းထဲမှာတော့တောင်ကိုရီးယားနိုင်ငံကနေမှားထားတဲ့အမြန်စစ်တဲ့ဓာတ်ခွဲစမ်းသပ်ကိရိယာတွေနှစ်သိန်းရောက်ရှိလာပြီဖြစ်လို့ပိုးစစ်မှုနှုံးဟာမြန်လာတယ်လို့လူလူကြားမှာယောဂပိုးတွေ့တာတွေကလည်းပိုများလာနိုင်တယ်ဆိုပြီးပြည်သူကိုသတိပေးပြောကြားခဲ့ပါတယ်ရှင်ကျွန်မစုမုံမှာ